မြောက်ကိုရီးယားနိုင်ငံမှာ2016ခုနှစ်ကဝါရဖြန်ပိုစတာတစ်ခုကိုခိုးယူဖို့ကြိုးစားမှုနဲ့ထောင်နဲ့15နှစ်ချခံထားရတဲ့အမေရိကန်ကောလိပ်ကျောင်းသားတယောက်ကိုမြောက်ကိုရီးယားဆိုရကပြန်လွတ်ပေးလိုက်ပြီလို့အမေရိကန်နိုင်ငံသားရုံကြီး Rex Tillerson ကပြောဆိုလိုက်ပါတယ်အတူဝမ်ဘီယာကိုထောင်ကနေပြန်လွတ်ပေးလိုက်ပြီးဖြစ်ပြီးတော့သူဟာအမေရိကန်ပြည်ထောင်စုကိုပြန်လာနေပြီလို့ဝင်ကြီးတယ်လဆန်ကကြေညာချက်မှာဖော်ပြထားပါတယ်။ဒီအမေရိကန်နာမည်ကြီးဘတ်စကတ်ဘောအကစားသမားဒိနစ်ရော့ဒ်မန်မြောက်ကိုရီးယားနိုင်ငံကိုအင်္ဂါနေ့ကသွားရောက်ခဲ့ပြီးတဲ့နောက်အခုလိုဝမ်ဘီယာပြန်လွတ်လာတဲ့ကြေညာချက်လည်းထွက်လာတာပါ။သူရဲ့ခီးစဉ်အတွင်းမှာအမေရိကန်သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်တွေအကြားဆက်ဆံရေးလမ်းပွင့်သွားစေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းရော့ဒ်မန်ကပြောဆိုထားပါတယ်။ရော့ဒ်မန်ဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့ခင်မင်ရင်းနှီးသူဖြစ်ပြီးတော့2013ခုနှစ်ကတချိန်မြောက်ကိုရီးယားကိုသွားရောက်ခဲ့ပူပါတယ်။အဲဒီတုန်းကတော့အမေရိကန်အမျိုးသားဘတ်စကတ်ဘောအသင်းရဲ့အကျော်မော်ဟောင်းတွေပါဝင်တဲ့ဘတ်စကတ်ဘောအသင်းတစ်သင်းနဲ့အတူသွားခဲ့တာပါ။အဲဒီမှာကင်ဂျွန်အွန်းရဲ့မွေးနေ့ဆုတောင်းသခြင်းလည်းတည်ဆုပ်ခဲ့ပူပါတယ်။ကင်ဟာဘတ်စကတ်ဘောဝါသနာအိုးတယောက်ဖြစ်တယ်လို့သိရပြီးတော့အထူးသဖြင့်တော့ဒီ1990လွန်ကာလကရော့ဒ်မန်ကစားခဲ့တဲ့ Chicago Bulls အသင်းကတော့သူ့ရဲ့အကြိုက်ဆုံးအသင်းတစ်ခုဖြစ်ပါတယ်ရှင်။